ဂျာမနီနိုင်ငံအနေနဲ့ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့အထူးခေါ်ရိုဟင်ညာဒုက္ခသည်တွေနဲ့ဒေသခံလူမှုအသံအဝိုင်းတွေကိုအကူအညီတွေထပ်ပေးဖို့ကတိပြုကြောင်းဂျာမန်နိုင်ငံရဲ့ဝန်ကြီးဆစ်ဂမာဂေဘရီယယ်ကသတင်းတောက်တွေကိုတင်းတင်းကြပ်နေမှာပြောကြားလိုက်ပါတယ်ဂျမန်နိုင်ငံရဲ့ဝန်ကြီးဟာဆွီဒင်နဲ့ဂျပန်နိုင်ငံတို့ကနိုင်ငံရဲ့ဝန်ကြီးတွေနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံကော့စစ်ပဇာဒေသမှာရှိတဲ့ရိုဟင်ညာဒုက္ခသည်စခန်းတွေကိုတင်းတင်းကြပ်နေကတွားရောက်ခဲ့တာဖြစ်ပါတယ်ရိုဟင်ညာဒုက္ခသည်တွေအရေးနိုင်ငံတကာရဲ့တုံ့ပြန်မှုတွေမှာဂျာမနီအနေနဲ့ပိုပြီးထက်ထဲဝဝင်ပါဝင်ဆောင်ရွက်လိုကြောင်းပြောကြားလိုက်တယ်လို့ဒုက္ခသည်တွေသူတို့ရဲ့ဘဝတွေပြန်လည်ထူထောင်နိုင်ရေးအတွက်မြန်မာနိုင်ငံကိုပြန်ခွင့်ရတဲ့ကြောင်းလည်းပြောပါတယ်ဒီကြည့်စဉ်အတွင်းဥရောပသမ္မတနိုင်ငံကြီးမူဝါဒအကြီးအကဲဖက်ဒရီကာမိုဂရီနီနဲ့အမေရိကန်လွတ်တော်ကိုယ်စားလှယ်အဖွဲ့တို့ဟာလည်းဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ကြတာဖြစ်ပါတယ်။အဲဒီနောက်မှာတော့နိုင်ငံတကာကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာဆီနာနဲ့မြို့တော်ဓါကာမှာတင်းတင်းကြပ်နေကတွေ့ဆုံခဲ့ကြပါတယ်။မြန်မာနိုင်ငံမှာတင်းနေလာနေစတင်မဲ့အဆမ်အာရှဥရောပနိုင်ငံကြီးဝန်ကြီးများစီဦးပွဲကိုတက်ဖို့အတွက်ဒေတာရင်းကိုရောက်နေကြတဲ့နိုင်ငံတကာအစိုးရတွေကတာဝန်ရှိသူတွေဟာမြန်မာနိုင်ငံကိုမတွားခင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ညာဒုက္ခသည်စခန်းတွေကိုတွားရောက်လည်လာခဲ့ကြတာဖြစ်ပါတယ်